်နိုင်ငံချင်းမှန်မြို့မှာ DPP သတင်းတော်3ဦးအပါအဝင်မြန်မာနိုင်ငံသား5ဦးကိုတရားမဝင်နေစဖြတ်ကျော်မှုကိုဗစ်ကပ်ရောဂါစီကံဖောက်ဖျက်မှုတွေနဲ့ထိုင်းအာဏာပိုင်တွေကဒီကနေ့မနေ့ပိုင်းမှာဖမ်းဆီးခဲ့ပါတယ်ဒီသတင်းတော်တွေပြန်လွတ်မြောက်လာဖို့နိုင်ငံသားတန်ယုံတွေနဲ့ဆက်သွယ်ညီနှိုင်းဆောင်ရွက်နေတယ်လို့ DPP Democratic မြန်မာအတံအမှုဆောင်ဒါရိုက်တာဦးအေးချမ်းနိုင်က VOA ကိုပြောပါတယ်ကိုသားမျိုးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျ
ကိုအေးချမ်းနိုင်ခင်ဗျအခုဒီ DPP သတင်းတော်တချို့ပေါ့နော်ထိုင်းနိုင်ငံချင်းမိုင်မှာဖမ်းဆီးခံရတဲ့ဆိုပြီးကျွန်တော်တို့သတင်းကြားပါတယ်အဲ့ဒါအဲ့အခြေအနေလေးရှင်းပြပါလားဘယ်လိုဖြစ်တာလဲဆိုတာ
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တို့တရင်တော့3ယောက်ပါဝင်ပေါ့နော်နောက်တခြား activists 2ယောက်အလုံးစုစုပေါင်း5ယောက်ပါချင်းမိုင်မှာဖန်ခါတယ်အဓိကတော့ကျွန်တော်တို့ဒီ studio license ရုပ်သိမ်းပြီးတော့ပေါ့နော်ဒီထဲမှာတရားဝင်လုပ်ပိုင်ခွင့်မရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီပြည်ပနိုင်ငံအနေနဲ့ဆက်လုပ်ဖို့ဆိုပြီးရောက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီ3ယောက်ဒီကိုဆွဲချက်တင်ပြီလားထိုင်းက
ဟုတ်ပါတယ်တင်ဆွဲချက်တင်တာလေတို့ဒီအဓိကတော့ဒီထိုင်းဥပဒေရပေါ့လေဒီသူနိုင်ငံတွေကိုတရားမဝင်ဝင်လာတဲ့အခါကျတော့ဒီတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်လာပါလေ။
အဲ့တော့အခုကမြန်မာနိုင်ငံမှာလည်းတော်တော်လေးဟိုအထူးစမခံတဲ့အခြေအနေဖြစ်နေတော့မြန်မာအစိုးရဘက်ကဒီသတင်းတောက်တွေကိုတောင်းတာဟိုသူ့ဘက်ကအဖို့တောင်းတာမျိုးတော့ရှိပါလားခင်ဗျာ။ကြားမိပါလား
။ဒီလိုတွေအထူးဆိုကျွန်တော်တို့မကြားသေးပါဘူး။ဒါပေမဲ့အခုမှသတင်းကလည်းထွက်လာတဲ့အခါကျတော့လေဟိုကျွန်တော်တို့အမြင်ကတော့တောင်းလိုက်ပါလေ။အစိုးရအနေနဲ့ထိုင်းကိုလမ်းမျိုးပေါ့ဒီသတင်းတော့တွေကိုပြန်ပို့ပေးဖို့ဆိုတာမျိုးဒါပေမဲ့ကျွန်တော်တို့ဒီလက်ရှိဒီထိုင်းမှာရှိတဲ့နိုင်ငံသားတန်ရုံနေရောဒီနိုင်ငံကအဖွဲ့အစည်းတွေရောအကုန်လုံးတော့ကျွန်တော်တို့အကြောင်းကြားတာပါလေကျွန်တော်တို့သတင်းတော့တွေကိုပြန်မပို့ဘူးနောက်တစ်ခုရှိတာဟဲ့ UNHCR ကနေသူတို့ရဲ့လုံခြုံရေးကိုအကာအဝေးပေးဖို့ဆိုပြီးကျွန်တော်တို့တောင်းဆိုတာပါလေခင်ဗျ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက် DPP သတင်းဌာနအပါအဝင်သတင်းမီဒီယာ၅ခုရဲ့သတင်းလုပ်ငန်းလိုင်စင်တွေကိုစစ်ကောင်စီကဖျက်သိမ်းခဲ့ပါတယ်။အဲဒီနောက်ပိုင်းကလေးက DPP သတင်းတော်တချို့ဖမ်းဆီးခံရသလိုအတော်များများကပုံရှောင်နေကြရတာပါ။ဒီကြားထဲမှာ DPP ကသူ့ရုပ်တံထုတ်လွှင့်ချက်တွေဂျိုလူကနေဆက်ပြီးတော့ထုတ်လွှင့်နေကြတာပါ။ DPP Democratic မြန်မာအသံဟာ1992ခုနှစ်ကစလို့နော်ဝေးအခြေစိုက်ရေဒီယိုအနေနဲ့စတင်ထုတ်လွှင့်ခဲ့တာဖြစ်ပြီး2005ခုနှစ်မှာရုပ်တံထုတ်လွှင့်မှုစတင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအပြောင်းလဲတွေဖြစ်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာတော့မြန်မာနိုင်ငံအတွင်းပြန်အခြေစိုက်ပြီးရုပ်တံသတင်းထုတ်လွှင့်ခဲ့တာပါ။အဲဒီနောက်မေလ5ရက်နေ့ကလုပ်ငန်းလိုင်စင်ဖျက်သိမ်းခံရမှုကြောင့်နော်ဝေးကနေပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျ။